မြန်မာအများပြားရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်စပ်မြို့နှစ်ခုမှာကိုဗစ်ရောဂါတကြောပြန်ဖြစ်ပွားနေပြီးမြန်မာတို့လည်းကူးစက်ခံနေရကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့သတင်းထုတ်ပြန်လာပါတယ်။အပြည့်စုံတော့နန်းလောင်ကပြောပြပေးမှာပါ
။မြန်မာနဲ့နယ်စပ်ယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူတရက်ထဲ9ယောက်ရှိပြီးတော့အဲ့ဒီထဲက4ယောက်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကမတ်လ31ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ရွှေလီမြို့နယ်ကရဲ့မြန်မာအများစုရှိတဲ့ကျဲကောင်တစ်မျိုးလုံးမှာကိုဗစ်ဆစ်ဆေးတာကိုဒေသတာဝန်ရှိသူတွေကမတ်လ30ရက်နေ့ကနေ့ချင်းပြီးလုပ်ခဲ့ပြီးနောက်တနေ့မှာတော့ရွှေလီတစ်မျိုးလုံးမြန်မာနိုင်ငံသားပါမကြံအားလုံးကိုကိုဗစ်ဆစ်ဆေးမှုတွေလုပ်နေတာပါဆစ်ဆေးမှုတွေလုပ်နေတဲ့ကာလအတွင်းမှာအသွားအလာနဲ့အယောင်းဝယ်လုပ်ငန်းအားလုံးကိုပိတ်လိုက်ပြီးတော့မြို့နှစ်ခုဆက်ထားတဲ့တံတားကိုလည်းယာယီပိတ်လိုက်ပါတယ်ကျဲကောင်မြို့ကျောက်စင်းအယောင်းဝယ်ရေးလုပ်ငန်းတစ်ခုကဆိုင်းမြင့်ကျော်ကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်
တော်တော်တိုင်ပေါ်တဲ့ဆန်းအားရပြိလိုက်တာတရစီပွားရတော့အကုန်လုံးတော့ဆန်းထားတာကဘယ်ဆိုင်မှမဖြစ်ဘူးကဒီနေ့ရွှေလီမလည်းပို့တွေ့လူနာ၃ယောက်ပြည့်ဆိုတော့ရွှေလီမလည်းဒီနေ့ကျွန်တော်တို့ဒီကဲပါအကုန်လုံးစစ်ပြီးပါကြတနင်္ဂနွေတန်းကြားလို့ထိုင်းနေပြီးစစ်တာကို၃လေးခွက်၄၅ခွက်လောက်စုပြီးတော့စစ်တာတော့ဒီကျေပါတော့စစ်ပြီးတော့ဒီရွှေလီကတော့စစ်နေတော့မှကြ
လက်နဲ့ကန်တဲ့အရက်ဘုံလုံးကျုံရေးတွေလည်းရွှေလီနဲ့ကျဲကောင်တို့မျိုးလုံးမှအပြေဝအချထားကြောင်းသူကပြောပါတယ်
ကျွန်တော်တို့တစ်ချိန်ကျတော့ဓမ္မရေကျွန်တော်တို့အပြင်မဆက်နေလို့ပဲဆိုတော့ဆောက်စီလေတော့ဖတ်နေတော့ခါရဲမှုဆိုတန်ပို့လိုက်တာကျမကောင်းတော့မကောင်းတော့ရွှေလီကနေကျဲကောင်ရောက်နေပြီလဲပိတ်ပြီကျဲကောင်တွေကလည်းရွှေလီရောက်နေလို့ပိတ်ပြီအဲ့လိုမျိုးဖြစ်နေပြီသွားတာကမပြေတော့
ကိုဗစ်ရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေမှာရောဂါလက္ခဏာပြသတာမရှိကြောင်းလဲယူနန်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်ပြီးခဲ့တဲ့2020စက်တင်ဘာလထဲမှာရွှေလီနဲ့ကျဲကောင်ကမြန်မာနိုင်ငံသားတချို့မှာကိုဗစ်ကူးစက်သားတွေတွေ့ရပြီးတော့လူဦးရေ2000ကျော်ရှိတဲ့ရွှေလီတစ်မျိုးလုံးကိုအာဏာပိုင်တွေကရောဂါစစ်ဆေးမှုတွေတစ်ပတ်အတွင်းလှုပ်ဆောင်ခဲ့ပြီးအခုတော့ဒုတိယအကြိမ်မြောက်တစ်မျိုးလုံးအတိုင်းအတာနဲ့စစ်ဆေးနေတာဖြစ်ပါတယ်
လူကြီးအကျင့်နဲ့ဆိုရအောင်လည်းဒါအရအရင်တော့ပထမတော့လော့ဒ်ဒေါင်းတော့လည်းတော်တော်လေးဆိုးသွားလော့ဒ်ဒေါင်းချလိုက်တာအခုကရှေ့ပြီးမှနေတဲ့လူကတော့ကျက်ကောင်းမှတော့အလုပ်လုပ်တဲ့လူလည်းရှိသေးတယ်သူတို့လာလို့မရတော့ဖြစ်နေတဲ့အကြောင်းလေအားလို့
ရွှေလီမျိုးကတအောင်းလုံငယ်ပရာဟိတာကမိုင်ဦးလိုင်အေးကပြောသွားတာပါယောဂကူးစက်တာအတီးပြုထားတဲ့ဒီ9ယောက်ထဲက3ယောက်မှာကိုရိုနာယောဂါပိုးမျိုးကွဲတဲ့တွေ့ရှိရပြီးတော့တိချားစစ်ဆေးချက်တွေကိုတော့ဆက်လုပ်နေဆဲဖြစ်ကြောင်းယူနန်ကျန်းမာရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်